ရင်းမပင်မြို့နယ်ဝသိန်းတောင်ဒေသမှာတတုစန်းသက်ဒူးဖော်ရီကိစ္စနဲ့ပတ်သက်ပြီးစကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကတောင်ပူကျေးရွာအုပ်စုဦးဖို့ရွာဓမ္မယုံမှာဒေသခံကျေးရွာသားတွေကိုဒီနေ့နေ့လယ်ကတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့တပြည်အေးကျေးရွာသားဦးသိန်းစော်ကဆွေးနွေးပွဲကိုတက်ရောက်လာသူအားလုံးကစီမံကိန်းကိုသဘောမတူဘဲကန့်ကွက်ကြောင်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကတိုင်းဆိုရအဖွဲ့ကိုတင်ပြလိုက်တယ်လို့ RFA ကိုပြောပါတယ်။
ဆိုကြကောင်းကျိုးတွေရောကျိုးကြောင်းနေပြောပြီးတော့စမ်းစာခွင့်လုံးဝမပြုနိုင်ဘူးလို့ပြောလိုက်တာဗျ။တောက်သုံးရာစအကုန်လုံးထိခိုက်သွားနိုင်တယ်လို့ပဲမြေပေါ်ရေတွေခန့်ချောက်သွားမှလည်းစိုးရင်သာတွေရောအပိုင်းတွေရောအဲ့ရတွေရောရှိတာပါ။ဒီဝိသိန်းတော်ကပဲမှီပြုတ်ပြီးရောနေရာလေ။အပေါ်ဟောတရားဇာတ်ပစ္စည်းတွေတော့ဇာတ်လေလောက်လို့ရှိရင်အားလုံးဟာပြည့်စည်သွားမယ်လို့ပဲလူတွေကယုံကြည်မှုရှိထားတယ်။ဒီနမေကလူမှုကိုတော့ဒီပုံစံကွဲဘာညာလေးတွေတောင်းထားတဲ့ကိစ္စကြတော့မပြေပဲနဲ့ဒီရန်စီဆိုတဲ့ဇာတ်တွေကိုသူကသဘောတူချက်တွေပေးတာတွေပါတယ်လည်းနေရှိတာကအကြောင်းတွေကိုလည်းကျွန်တော်တို့လူတွေကမကြီးမလဲဖြစ်ပြီးတော့သူတို့ကလည်းလုံးဝလုပ်ခွင့်မပေးပါဘူးလို့ဘုံလုံးမအဲ့လိုပဲပြောလိုက်တာ
ဝသိန်းတောင်တတုသန်းသက်ဒူးဖော်ရေးစီမံကိန်းကိုရင်းမပင်မြို့နယ်တဲကမြေဧရိယာအကျယ်ဝင်းဧကတသိန်းတသောင်းကျော်မှအကောင့်ထဲပေါ်ဖို့ရထားပါတယ်ဒီစီမံကိန်းနဲ့မြေထဲမှာအိုးဘူကြောက်ပြုတ်တပြည်အီတယော့ချင်းမိုးကောင်စတဲ့ကျေးရွာ120ခန်းပါဝင်နေတယ်လို့ဒေသခံတွေကပြောကြပါတယ်ဝသိန်းတောင်ဒေသမှာနေထိုင်တဲ့ဒေသခံတွေဟာမြေပယ်ခရမ်းကျင်နှံပဲစင်းကုန်နဲ့စပါစတဲ့တီးနှံတွေစိုက်ပျိုးထုတ်လုပ်တာကိုအဓိကထားလုပ်ကင်နေတာဖြစ်ပြီးတတုဒူပေါ်ရေးစီမံကိန်းကြောင့်စိုက်ပျိုးမြေတွေနဲ့တောက်သုံးရေတွေပျက်စီးဆုံးရှုံးမှာကိုစိုးရိမ်နေကြပါလေ။စံသက်ဒူပေါ်တဲ့လုပ်ငန်းနဲ့ပတ်သက်ပြီးတိုင်းဒေသကြီးအစိုးရဖွဲ့ရဲ့အစီအစဉ်သားကိုပြည်ထောင်စုအစိုးရထံတင်ပြနိုင်ဖို့အတွက်ဒေသခံတွေနဲ့လိုက်လံတွေ့ဆုံနေတာလည်းဖြစ်ပါလေ။ဒီနေ့တွေ့ဆုံပွဲမှာဒေသခံတွေကကန့်ကွက်ခဲ့တာနဲ့ပတ်သက်ပြီးစကိုင်းတိုင်းဒေသကြီးအစိုးရဖွဲ့ကို IFA ကဆက်သွယ်မေးမြန်းခဲ့ပေမဲ့သက်သွယ်များရှိခဲ့ပါဘူး။စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ဖိတ်ခေါ်မှုကြောင့်သွေးနွေးပွဲကိုလိုက်ပါသွားတဲ့စာလင်းကြီးမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကတော့အခုလိုကန့်ကွက်မှုတွေရှိပေမဲ့သက်ဆိုင်ရာနယ်မြေထဲမှာပါဝင်တဲ့ဒေသခံတွေအားလုံးရဲ့သဘောထားကိုကောက်ယူဖို့လိုတယ်လို့ IFA ကိုပြောပါတယ်
အားလုံးတော့ဒီမျိုးစားပဲအမှန်ပြောကြံအပြင်းတော့ international တွေမှာဟာလာစတန်ဒတ် level 68.68 ရာခိုင်နှုန်းပဲနော်ခုအားဒီမှာလာတာကန့်ကွက်သူတွေစုတာလားတော့မဟုတ်သေးတနေ့လုံးမပါလားအဲ့ဒါလည်းရေးကြည့်တယ်လေနော်တိုင်းစစ်တမ်းတွေကတော့တကယ်ကောက်အောင်ပါပေါ့ဒါနောက်ပိတ်ဆုံးများတောက်ခံမှုနဲ့လုံးမယ်ဆိုလို့ဝက်မဲပေးရတယ်လို့ပါမလို့ခုတက်လာတာတော့သူနီးစပ်အခေါ်ပြီးတော့တိုင်းမြင်တဲ့လူတော့တက်တာလားပါလားဒါလည်းရှိသေးတော့နော
်တတုစန်းသက်ဒူပေါ်ရေးအတွက်အမေရိကန်ဒေါ်လာ10ဘီလီယံခန့်ကုန်ကြစိတ်ခံမှန်းထားတာဖြစ်တယ်လို့လဲဒေါက်တာသိန်းနိုင်ကပြောပါတယ်။စီမံကိန်းလုံးမဲ့နယ်မြေထဲမှာရင်းမပင်မြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါ်အောင်မေရဲ့ကြေးရွာလဲအပါအဝင်ဖြစ်ပါတယ်။ဒေါ်အောင်မေဟာပြီးခဲ့တဲ့ဇွန်လ24ရက်နေ့ကဝသိန်းတောင်စီမံကိန်းနဲ့ပတ်သက်ပြီးစကိုင်းတိုင်းဒေသကြီးလွတ်တော်မှာမေကွန်မေးမြန်းခဲ့ရမှာစီမံကိန်းကိုဒေသခံပြည်သူတွေလက်ခံမှစောင်ရွက်သွားမှာဖြစ်ပြီးတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့သဘောထားရရှိမှသာသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကိုအသိပေးဆောင်ရွက်သွားမယ်လို့အစိုးရအဖွဲ့ကပြန်လည်ပြောဆိုထားပါတယ်။ဒါပေမဲ့ဒီနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တွေကိုအသိပေးအကြောင်းကြားတာမရှိတဲ့အတွက်လွှတ်တော်အတွင်းမှပြောဆိုချက်နဲ့ကွဲလွဲနေပြီးလွှတ်တော်ကိုယ်စားလှယ်မသိအောင်စီးယုံတဲ့ပုံစံမျိုးဖြစ်နေတယ်လို့ထောက်ပြဆွေးနွေးခဲ့ကြောင်းတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်အောင်မေကIFA ကိုပြောပါတယ်
။ဝသိန်းတောင်ကကျမမဲဆန္ဒနဲ့မဟုတ်ဘူး။ဒါပေမဲ့ရွာကကျမရွာဖြစ်နေတော့တကယ်ဆိုလို့ရှိရင်တိုင်းတို့ရလာမယ်ကိစ္စမတော်ဘူးစလေကိုအကြောင်းကြားတဲ့မယ်လေသူတို့အနေနဲ့ဤသူစီကိုပုံမနီအတွက်ကိုယ်စနဲ့မသိအောင်တိတ်တိတ်လေးလားစီးယုံတဲ့အနေအထားဖြစ်နေတယ်ဆိုတဲ့အနေအထားနဲ့ကျမပြောရပေါ့နော်အဲ့လိုတော်တဲ့မှာဖြေသွားတာနဲ့မကိုက်ညီဘူးဆိုတဲ့အနေအထားနဲ့ကျမထောက်ပြဆွေးနွေးရပေါ့
ဒီနေ့တွေ့ဆုံပွဲကိုတိုင်းဒေသကြီးအစိုးရအဖွဲ့ကလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးတန်းထွန်းအောင်စီပင်သားရရေးဝန်ကြီးဦးမြင့်ကြည်နဲ့ချင်းတိုင်းရင်းသားရေးရာဝန်ကြီးဦးလက်ထောင်ထံတို့တက်ရောက်ခဲ့ကြပြီးဒေသခံကျေးရွာသား400ခန့်တက်ရောက်ခဲ့ကြပါလေ။ဝသိန်းတော်စီမံကိန်းဟာနှစ်ရှည်စီမံကိန်းဖြစ်ပြီးစမ်းသပ်ချက်အရတတုဒူးဖော်ဖို့အစဉ်ပြေမဲ့ဆိုရင်ပြည်ထောင်စုအစိုးရအနေနဲ့58ရာခိုင်နှုန်းတိုင်းဒေသကြီးအစိုးရအဖွဲ့က19ရာခိုင်နှုန်းနဲ့လောက်ကင်ခွင့်ရကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူပြီးအဲ့ဒီထဲကနေဒေသခံတွေအတွက်200ရာခိုင်နှုန်းခွဲဝင်ခံစားခွင့်ပေးဖို့ရထားတယ်လို့လည်းဒေါက်တာသိန်းနိုင်ကပြောပါတယ်လက်ပတော်တော်ကျင်းနေစီမံကိန်းကတတိယရရှိမှုကိုအခြေခံတွက်ချက်ထားမှုအရဆိုရင်တိုင်းဒေသကြီးအစိုးရဘွဲ့ဟာနှစ်စဉ်မြန်မာကျပ်ငွေဘီလီယံ30ခန့်ရရှိမှာဖြစ်ပြီးဒေသခံတွေက3ဘီလီယံခန့်ရရှိနေမယ်လို့လည်းပြောပါတယ်အဲ့ဒီဝသိန်းတော်ဒေသမှာတတုကျော်တစ်ခုရှာဖွေတွေ့ရှိထားပြီးတရုတ်နိုင်ငံရန်စီကုမ္ပဏီကတူးပေါ်ထုတ်လုပ်ခွင့်ရဖို့အတွက် မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်မှလုတ်ကင်ဝင်တင်ပြထားတာဖြစ်ပါတယ်။ရန်စီကုမ္ပဏီဟာလက်ရှိအချိန်မှာစပယ်တောင်နဲ့ကျေးစင်တောင်တွေမှာတက်ထူတူဖို့နေတဲ့ကုမ္ပဏီလဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကြော်ထုတ်နိုင်ပါ